Welcome to the Voice of America in Burmese.
ချစ်စွာသောတော်တာရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာ10ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ငင်းညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသအပြစ်ခတ်ရဆေးလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီဒီယိုသုံးပယ်ချပြီးတဲ့နောက်တနေ့စနေနေ့မှာအစ္စရေးလ်ကနေဂါဇာကိုအပြင်းထန်ကိုတိုက်ခိုက်ခဲ့ပါတယ်။ရုရှားကျင်းပမဲ့သမရယူကောက်ပွဲမှာသိမ်းပိုက်ခံယူကရိန်းနေမျိုးတွေကိုပါထည့်သွင်းတဲ့အစီအစဉ်ကိုယူကရိန်းအစိုးရဘက်ကကန့်ကွက်ရှုံချပါတယ်။အချင်းချခံအီရန်နိုဘယ်ဆုရှင်အတွက်နည်းနည်းနိုဘယ်ဆုကိုအခုဒဇမလ10ရက်နေ့နော်ဝေးနိုင်ငံအော့စလိုမြို့မှာဆုချီးမြင့်မှာဖြစ်ပြီးတော့သားနဲ့သမီးဖြစ်သူကကိုးစားလက်ခံယူမယ်လို့သိရပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြင်နောက်ပိုင်းမှာတော့နှွေဦးတော်လိုင်းရဲ့အတွက်ကလစ်နေကြသူတွေအကြောင်းတို့အတန်ဝိုင်းတော်သားတွေတင်ဆက်ထားချက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစိန်ခေါ်ချက်တွေအကြောင်းဆွေးနွေးထားတဲ့ဦးတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်တခါအရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေအပြင်ဥရုယာဒီနဲ့အနာဂတ်ကဘာပတ်စံကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ခုရင်ဆုံးတော့ဒီကနေ့မနေ့ထိပ်တန်းရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
ဂါဇာခံမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးတိုက်ပွဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီရိုအာနာသုံးချက်ပယ်ချပြီးနောက်တရက်စနေနေ့မှာပဲအစ္စရေးကဂါဇာကိုအပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ကြီးဖြစ်တဲ့ခိုင်ရွန်နပ်မြို့လယ်ကောင်မှာနေထိုင်တဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့စနေနေ့တုန်းကအစ္စရေးကအမိန့်ပေးခဲ့ရပါတယ်။အဲ့ဒီမှာရှိတဲ့နာဆာဆေးရုံမှာတည်ဆုံသူနဲ့ဒဏ်ရာသူတွေပြည့်နှက်နေပါတယ်။ဂါဇာဒေသကန2.3%နဲ့ကအများစုဟာနေအိမ်တွေကနေစွန့်ခွာထွက်ပြေးနေရပြီးအဲ့ဒီထဲကအများစုဟာလည်းထပ်ဆင့်ထွက်ပြေးခဲ့ရသူတွေဖြစ်ပါတယ်ဒေသကြီးတစ်ခုလုံးအရှိန်အဟုန်နဲ့တိုက်ခိုက်ခံနေရတယ်လို့ဂါဇာမှာဘေ့ကင်းလုံခြုံတဲ့နေရာဆိုတာမရှိတော့ဘူးလို့ဒေသကန်တွေနဲ့ကုလသမဂ္ဂကပြောဆိုပါတယ်ဒါကိုအစ္စရေးဘက်ကတော့လက်မခံပါဘူးဂါဇာလူထုချမ်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ကမ္ဘာကုလသမဂ္ဂချမ်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အမှုဆောင်အရာရှိတွေကတနင်္ဂနွေနေ့မှာတွေ့ဆုံမှုရှိပါတယ် WHO အဖွဲ့ဝင်နိုင်ငံဒရာဇင်ဂျော်ကဂါဇာမှာလူသားချင်းစာနာမှုကပ်ဘေးကျရောက်နေပြီးအလွန်အမင်းစိုးရိမ်ရတယ်လို့ပြောဆိုထားပါတယ်ဂါဇာကလူတွေကိုအတင်းအကျပ်ရွှေ့ပြောင်းခိုင်းပြီးတောင်ပိုင်းကနေရာချင်းချင်းလေးထဲမှာအသက်ရှင်ရပ်တည်ရေးအတွက်အခြေခံလိုအပ်ချက်တွေမရှိဘဲပြေးလွှာနေရတယ်လို့လဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတော့ပြောဆိုခဲ့ပါတယ်။ရုရှားကလာမယ့်သမရရွေးကောက်ပွဲမှာယူကရိန်းထံကသိမ်းပိုက်ထားခဲ့တဲ့နယ်မြေတွေကိုပါထည့်သွင်းပြုလုပ်မဲ့အစီအစဉ်ကိုစနေနေ့တုန်းကတော့ယူကရိန်းအစိုးရကအပြင်းထန်ကန့်ကွက်ရှုံချလိုက်ပါတယ်။ဒါဟာတရားမဝင်တဲ့လုပ်ရဖြစ်ပြီးဒီရေကောက်ပွဲကိုကြီးကြပ်ဖို့နိုင်ငံတကာလေးလာသူတွေစီလုံမယ်ဆိုရင်လည်းဒီလူတွေပါရာဇဝတ်မှုမျှောက်လိမ့်မယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထက်ကရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းနယ်မြေတွေ၄ခုဖြစ်တဲ့ဒုံညက်၊လူဟန့်၊ဇီပိုရီရီရှားနဲ့ခါဇန်ဒေသတွေကိုရုရှားသမ္မတရွေးကောက်ပွဲမှာထပ်သွင်းကျင်းပဖို့တတ်မှတ်လိုက်တာပါ။ဒီဒေသ၄ခုကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကရုရှားကတူပိုင်တဲ့နယ်မြေအဖြစ်ထပ်သွင်းခဲ့ပါတယ်။သမရယူကောက်ပွဲကိုလာမဲ့မတ်လ18ရက်နေ့မှာကျင်းပဖို့ကြာတာပရင်းနေ့တုန်းကရုရှားလွှတ်တော်ကသတ်မှတ်ခဲ့တာပါရုရှားမှာအတိုက်အခံတွေကိုနှိမ်နှင်းပြီးရုရှားကယူကောက်ပွဲရုရှားရဲ့ယူကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့အတိုက်အခံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကမြင်ပါတယ်အခုလိုယူကရိန်းနယ်မြေတွေကိုယူကောက်ပွဲတဲ့ထည့်သွင်းလိုက်တဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းရှုံချဖို့နဲ့ပါဝင်ပတ်သက်နေသူတွေကိုဒဏ်ခတ်ရေးယူဖို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကတော့တိုက်တွန်းထားပါတယ်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကမ်းခြေစောင်းတပ်တင်မောကဖိလစ်ပိုင်ငါးဖမ်းတင်မောတွေကိုစနေနေ့တုန်းကရေပိုက်နဲ့ထိုးပြီးတိုက်ခိုက်ခဲ့တဲ့အပေါ်ဖိလစ်ပိုင်အစိုးရနဲ့သူ့ရဲ့မဟာမိတ်အမေရိကန်အစိုးရတို့ကတီးကြားစီပြစ်တင်ရှုံချခဲ့ပါတယ်။စကာဘရိုရှောကျွန်းစုအနီးပင်လယ်ပြင်မှာတရုတ်ကမ်းခြေစောင်းတပ်တင်မောနဲ့လက်နက်ကင်တင်မောလို့ယူဆရတဲ့တင်မောတွေဟာဖိလစ်ပိုင်ငါးဖမ်းတင်မောတွေကိုရေပိုက်နဲ့ထိုးပြီးဒီနေရာကနေဒီပိုင်းနဲ့ထိုးတိုက်ခိုက်ပြီးဒီနေရာကနေထွက်ခွာသွားဖို့ လုပ်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာအခုနှစ်အတွင်းနှစ်ဖက်ထိတွေ့မှုတွေထဲမှာအဆိုးဝါးဆုံးရန်လိုတိုက်ခိုက်မှုဖြစ်ပြီးဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေမှာဆက်သွယ်ရေးကိရိယာတွေလမ်းကြောင်းပြကွန်ပျူတာစနစ်တွေအပါအဝင်အတော်များများပျက်စီးသွားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုပါတယ်တရုတ်ကမ်းခြေဆောင်သင်္ဘောနဲ့အတူလိုက်ပါလာတဲ့လက်နက်ကင်သင်္ဘောလို့ယူဆရတဲ့သင်္ဘောကနေအတန်လှိုင်းလွတ်တိုက်ခိုက်ခဲ့တဲ့အတွက်ဖိလစ်ပိုင်ငါးဖမ်းသင်္ဘောပေါ်ပါလာသူတွေအကြာအာယုံထိခိုက်ခဲ့ခိတထိခိုက်ခဲ့တယ်လို့လည်းဆိုပါရက်တောင်တရုတ်ပင်လယ်ပြင်တွင်အဓိကရေလမ်းကြောင်းနဲ့ပိုင်းနဲ့အများစုကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်ထားပြီးဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းထိုင်ဝမ်တို့ကလည်းသူတို့ရေပိုင်းနဲ့တွေပါဝင်နေတဲ့အတွက်အငင်းပွားနေတာဖြစ်ပါတယ်
အန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ကနေနေ့မနက်ဖြန် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပြီးဒီနေ့ဟာလူ့အခွင့်အရေးကျင်းစာဇာတ်အတည်ပြုထုတ်ပြန်ခဲ့တဲ့85နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။1948ခုနှစ်ကလူ့အခွင့်အရေးကျင်းစာဇာတ်ကိုကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုခဲ့တဲ့နေ့ကိုအစွဲပြုပြီးနှစ်စဉ်ကျင်းပပါတယ်။ဒီ85နှစ်မြောက်အထူးအစီအစဉ်တရအဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဂျုံကနေကြီးမှုပြီးဒီဇင်ဘာလ17ရက်နေ့နဲ့12ရက်နေ့တွေမှာနိုင်ငံတကာညီလာခံတရက်ကိုကျင်းပမှာဖြစ်တယ်လို့ UNHCR ရုံးရဲ့ website မှာကြေညာထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေတက်ရောက်ဖို့ရှိပါတယ်။ကမ္ဘာနိုင်ငံအသီးသီးကလူ့အခွင့်အရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးကြမှာဖြစ်တယ်လို့အနာဂတ်လူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာဖြစ်ပါတယ်။အခုလို85နှစ်မြောက်နိုင်ငံတကာလူ့အခွင့်အရေးနေ့မှာဥရောပသမဂ္ဂဟာလည်းနိုင်ငံတကာနဲ့အတူအထိမ်းအမှတ်ပြုပါဝင်ပါတယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ကဘာကြီးမှာရှိတဲ့လူတဦးချင်းစီရဲ့အခြေခံလူအခွင့်အရေးတွေရရှိခံစားနိုင်ဖို့နဲ့တိုးတက်အောင်တိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ဖို့ဟာအားလုံးစုပေါင်းလှုပ်ဆောင်ရမယ့်တာဝန်တရားဖြစ်တယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံမှာအချင်းကျနေတဲ့2023ခုနှစ်နိုဘယ်ဆုရှင်နာဂစ်မိုဟာမက်မဂျီအတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုမနေ့ပြန်တနင်္ဂနွေနေ့မှာနော်ဝေနိုင်ငံအော့စလိုမြို့မှာပေးရမှာဖြစ်ပြီးမိခင်ကိုစားစုယူမဲ့သားနဲ့သမီးဟာသူတို့ရဲ့မိခင်ကိုတည်တည်အထိပြန်လည်တွေ့ဆုံခွင့်ရပါမလားလို့စိုးရိမ်ကြောင်းစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့သူရဲ့သူတို့မိခင်ရဲ့လောက်ရအတွက်ဂုဏ်ယူမိတယ်လို့ဆက်ကြောအသက်အရွယ်အမွားမောင်နှမတို့ကပြောဆိုပါတယ်။နာဂစ်မိုဟာမက်မဂျီဟာအီရန်နိုင်ငံမှာအာဏာရှင်အစိုးရကိုဆန့်ကျင်ပြီးအများပြည်သူလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အတွက်စွဲချက်အမျိုးမျိုးနဲ့တဟီရန်မြို့တော်ကနာမည်ဆိုးနဲ့ကြော်ကြားတဲ့ event အချင်းထောင်မှာနှစ်ပေါင်းများစွာအချင်းချခံရပါတယ်။သူ့ရဲ့ခင်ပွန်းဖြစ်သူနဲ့အမွားမောင်နှမဖြစ်တဲ့အလီနဲ့ခီရာနာရာမနီတို့ဟာပြင်သစ်နိုင်ငံပါရီမြို့တော်မှာခိုလုံနေကြပါတယ်။တချိန်တည်းမှာပဲ2022ခုနှစ်စက်တင်ဘာလကအီရန်နိုင်ငံတဝန်းကြီးပါတဲ့ဆန္ဒပြပွဲတွေကိုဖြစ်ပေါ်စေခဲ့တဲ့ခေါင်းစည်းပွားကိစ္စနဲ့ဖမ်းဆီးခံထားရခြင်းတည်ဆုံခဲ့တဲ့မာရှာအာမနီအတွေ့ချင်းမြင့်တဲ့စုကိုပါရီမြို့တော်မှာကြံရည်သူမိသားစုကတွားရောက်ရယူဖို့ကိုအီရန်အာဏာပိုင်တွေကတောင်းခွင့်မပြုဘဲတားဆီးထားပါတယ်။မာရှာအာမနီနဲ့ဆန္ဒပြလှုပ်ရှားမှုကိုဥရောပသမဂ္ဂကအမြင့်ဆုံးစုဖြစ်တဲ့ Sakharov စုကို2023ခုနှစ်အတွက်ချီးမြှင့်ထားတာဖြစ်ပါတယ
်။တင်းနေမနဲ့ထိတ်တန့်ရောက်တဲ့နေကိုကိုစောမိုးကျော်ကအကြီးညာပေးခဲ့တာဖြစ်ပါတယ်ဗျ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းပါပဲဖန်ယူနာဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာတင်းတွေစောင်းမားတွေတွေ့ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။အခုကစပြီးတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ဆက်နာသိမ့်မှုကို Digital News နဲ့စန့်ကျင်နေကြသူတွေအကြောင်းကိုစတင်တင်ဆက်ပါမယ်။စက်တအနာသိမ့်မှုကိုစန့်ကျင်တဲ့ຫນွေဥတော်လိုင်းရေးတွေကြော်ညာကနေဝင်ဝင်ရအောင်ထောက်ပံ့ပေးနေတဲ့ website တွေ YouTube channel နဲ့ mobile app တွေကိုနေတိုင်းအချိန်ပေးပြီး click နေကြသူတွေရှိပါတယ်။သူတို့ဘယ်လိုခံယူချက်တွေနဲ့ click နေကြလဲဆိုတာကို Frontier မြန်မာကတင်ဆက်ထားတဲ့ဒုတ်အံစီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။ဘာမှမလုပ်ရတဲ့နေ့ကတော့ခံစားရတာအထက်ကိုပူပါတယ်ပေါ့နော်။အ အခုလိုလုံနေတာလေးအောင်အမှန်တိုင်းပြောရင်ဘာမှမပြောပါတော့ဘူးလေနော
်တော့ကလစ်တဲ့သဘောပါလေကျွန်တော်တို့အမြင်ကတော့ဟိုဆန္ဒပြတာပဲသူကအရှင်းပြောတော့ကြွေးကြော်တဲ့အနေနဲ့ဆန္ဒပြတာမဟုတ်လို့လည်းねသူကနိပညာနဲ့ဆန္ဒပြတယ်
2022ခုနှစ်အတွင်းမှာတန်းနှင့်ချီတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေဟာအာဏာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်သူ CDM တွေကိုထောက်ပံ့ခဲ့ကြပါတယ်။ဒါပေမဲ့စီးပွားရေးကျဆင်းတာနဲ့ဒီဂျစ်တယ်ငွေပေးချေမှုတွေကိုတိုက်ဖြတ်ခံလာရတဲ့အခါမှာတော့တော်လှန်ရေးထောက်ပံ့ငွေတွေအတွက်လူငယ်တွေဟာတနည်းတစ်ပုံစမ်းသစ်တီထွင်ကြရပါတော့တယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို foundation hero တွေကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ထားပါတယ်ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပါမမလို့ရတဲ့နေ့ကတော့ခံစားရတာခံစားရတာအထက်ကိုပူပါတယ်ဗောနော်မအခုလို့လုံနေတာလေးအောင်အမှန်အတိုင်းပြောရင်ဘာမှမပြောပေါ့လောက်ဘူးလीနော်ဒါမှမဟုတ်လေအဲ့လိုပြောတော့ဘာမှမလုပ်တဲ့နေ့တည်းရမှမရှိဘူးလားဆိုလည်းမဟုတ်ပါဘူးမရှိရတယ်ရှင
်ထားခြင်းကိုကကိုတော့ပြန်စမ်းမိရေကျွန်တော်အဆိုင်တားလေးလုံနေရတော့မှပုံမှန်မလုပ်သွားနိုင်ဘူးဗောနော်ဒီကျွန်တော်လုံးမိတာအတားပြင်းလုံးမိတယ်လို့ရေးပေးလို့လေကိုကကိုတစ်ခါလေးကြာရင်တော့ခံစားမိရရှင
်မနုကမြန်မာနိုင်ငံမြောက်ပိုင်းတနေရာကရုံးဝန်နန်းတယောက်ပါသူဟာတော်လှန်ရေးအတွက်အလွန်စိတ်အားထက်သန်စွာကလစ်နေသူလည်းဖြစ်ပါတယ်ကြောင်ရဝင်ဝင်တွေနဲ့တော်လှန်ရေးကိုထောက်ပံ့ပေးနေတဲ့ website တွေ YouTube channel တွေနဲ့ application တွေကိုနေ့စဉ်နာယူဝတ္တနာရေးအချိန်ပေးပြီးကလစ်နေတာပါသူဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့စနပ်ပြဝဲတွေမှာလဲတခြားလူငယ်တွေလိုပဲပါဝင်ခဲ့ပါတယ်။ဒါပေမဲ့အကျန်းဖတ်ဖြုတ်ခွင်းတာတွေနဲ့အတူနောက်ဆက်တွဲပြိပခါတွေဖြစ်လာချိန်မှာတော့သူ့ရဲ့အရင်ကတာမန်ဘဝထဲမှာပဲလူမသိသူမသိပြန်နေခဲ့ပါတယ်။ဒါကသူ့အရှုံးပေးလိုက်ပြီလို့ဆိုလို့ကျင်တာတော့မဟုတ်ပါဘူး။မနုဟာအရင်ကတော်လန်ရေးအတွက်လူငွေထောက်ပံ့တာမျိုးတွေကိုနိုင်တဲ့လောက်လှူဆောင်ခဲ့ပါတယ်။ဒါပေမဲ့အနာပိုင်တွေကဒီကိစ္စတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့အခါမှာတော့ဒါဟာအလွန်အနည်းအများကြီးခက်ခဲလာတဲ့အတွက်ကလစ်တာကိုပဲအားထည့်လှုပ်ဆောင်ခဲ့ပါတယ်။ကြေတော့ကလစ်တာကလည်းလုံးလုံးအနည်းကင်းနေတာတော့မဟုတ်ပါဘူး
။အပြင်သွားမယ်ဆိုလို့ရှင် application နဲ့အမြင်ဖြတ်သွားရတယ်။ဖုန်းတွေကရှင်းသမျှတွေအကုန်လုံးရှင်းသွားရတယ်။အဲ့လိုမျိုးလေးလုပ်ပြီးရတော့ရှိတယ်ပေါ့နော
်။2022ခုနှစ်နှစ်လယ်လောက်ကလေးကလူငယ်တွေဟာတော်လန်ရေးကိုထောက်ပံ့ဖို့အတွက်ကလစ်တဲ့ website တွေ application တွေနဲ့ YouTube channel တွေကိုဖန်တီးတည်ထောင်ခဲ့ကြတာပါ။အခုဆိုရင်တော့အနည်းဆုံးအဖွဲ့ပေါင်း50ကျော်ကအဲ့ဒီကနေတက်ဆင့်ဖြောပြေးရေးအစီအစဉ်တွေပညာပေးအစီအစဉ်တွေမှတ်တမ်းရုပ်ရှင်တွေဟာသဗီဒီယိုတွေနဲ့ဂိမ်းစတာတွေကိုဖန်တီးထုတ်လွှင့်ခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီအထဲမှာကိုပတေသာလည်းတူအပါဝင်ပါသူဟာစစ်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအကြမ်းဖက်ဖြိုခွင်းတာတွေဖြစ်လာချိန်မှာတော့နေဆက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တစ်ခုတည်းကိုဝင်ရောက်ခဲ့ပါတယ်။အဲ့ဒီမှာသူ့ရဲ့ရဲဘော်ရဲဘက်တွေအတွက်ဆိုရှယ်မီဒီယာကနေရန်ပုံငွေရှာဖွေဖို့စိတ်ကူးရလာခဲ့ပြီးပရိသတ်ပင်ဆိုတဲ့ YouTube channel တစ်ခုကိုစတင်တည်ထောင်ခဲ့ပါတယ်။တကယ်တော့တော်တဲ့ကနေဒါကိုလုပ်ဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ခဲ့ပါဘူး
။ဘာလို့ရင်ဆိုင်ရတာကျွန်တော်တို့အခက်ခဲအဲ့ဒါဘာလဲဆိုတော့ internet ပေါ့ internet မရှိဘူးပေါ့နော် internet မရှိဘူးကျွန်တော် internet line ရမကောင်းဘူးအဲ့လိုပြောတာရှိရင်နောက်တစ်ခုကလျှက်စင်မီမရှိဘူးကျွန်တော်တို့မှာလျှက်စင်မီမရှိတဲ့အခါကျတော့အားလုံးကိုဘယ်လိုလုပ်ရလဲဆိုတော့ကျွန်တော်တို့ကျွန်တော်နေတဲ့နေရာအထိရောက်အောင်လို့အဲ့ဒီဘက်ထရီတွေဆိုလာတွေကိုယ့်ဘာသာကိုစင်ရကိုယ့်ပစံနဲ့ကိုယ်ပေါ့နော်အဲ့ဒီဥစ္စာတကယ်ချင်းနေပေးတဲ့ဟာအင်းရပေးတဲ့ဟာအဲ့ဒီပစံလေးစုပြီးတော့အကုန်လုံးဝယ်ပြီးတော့ကျွန်တော်တို့နေတဲ့နေရာလေးမှာစင်ရ
မြေပြင်ကတက်ခဲရေးသမားတယောက်လည်းဖြစ်နေတော့ကိုပရီတာရဲ့ channel ကိုဝင်ရောက်ကြည့်ရှုသူတွေစုပြုံကြလာခဲ့ပြီးဆက်စပ်ချင်းမှာပဲကြော်ညာဝင်ငွေအများပြားရရှိခဲ့ပါတယ်ပြီးခဲ့တဲ့2022ခုနှစ်ထဲမှာသူ့ channel ကနေတစ်လကိုဝင်ငွေ7,200ဝင်ကျင်ရရှိခဲ့တာပါဒါပေမဲ့ဒါကပုံမှန်ဝင်ငွေတော့မဟုတ်ပါဘူးလက်တလုံးမှာတော့သူ့အပါဝင်အခြား channel တွေဟာတစ်လကို7,300ကနေ3,200ချာရလို့နေပါတယ်ကန်ဆိုးကျင်တော့လူကြီးနှုံးများလာတဲ့အချိန်မှာပဲ YouTube ကကိုပရီတာရဲ့ channel ကိုပိတ်ခဲ့ပါတယ်ကြောင်းရင်းကိုသိချာမသိခဲ့ပေမဲ့တော်လိုင်းရေးမှာကိစ္စတစ်ခုအကြီးကျယ်ဖြစ်လာပြီဆိုရင်ကလစ်တဲ့အရေးအတွက်ကပုံမှန်ထက်တိတိတသာထိုးတက်သွားတတ်ပါတယ် အဲ့ဒါကိုရှစ်ကျူကတန်တရားဖြစ်နိုင်တယ်လို့ကလစ်တဲ့အခါမှာ VPN မျိုးစုံခံနေရတာကြောင့်လေအခုလိုပိတ်ခံရတာဖြစ်တယ်လို့သူကယူဆနေပါတယ
်ပြဿနာပါလဲဆိုတော့ဟိုလူများရဲ့ဒီ platform ဟိုတုံးပြီးတော့ကျွန်တော်တို့ပတ်စံရှာရှာရတဲ့အခါကျတော့သူတို့ရဲ့ policy ကိုကျွန်တော်တို့အတိအကျလိုက်နေတာနည်းနည်းလောက်မှားတာနဲ့ကျွန်တော်တို့ကပတ်စံမရတာမျိုးအဲ့လိုမျိုးဖြစ်တယ်ကျွန်တော်ဆိုဒေါ်လာ1000ခွဲလောက်မရဘဲနဲ့အဲ့လိုမျိုးပိတ်ခံလိုက်ရဘူး
ဒါပေမဲ့သူကပရိသတ် P2P လို့ခေါ်တဲ့နောက်ထပ် channel တစ်ခုကိုတည်ထောင်လိုက်ပြီးအခုတော့အဲ့ဒီကနေလဆင်7,100ကျော်ဝင်လို့နေပါတယ်။ဒီငွေတွေကိုတော့ CDM ဆရာဆရာမတွေနိုင်ငံရေးအကျဉ်းသားတွေနဲ့တော်လှန်ရေးအင်အားစုတွေစီထောက်ပံ့ပေးနေတာပါ။ clip ဖွဲ့တွေရဲ့ပြောပြချက်အရဆိုရင် clip တဲ့သူအများစုဟာပြည်တွင်းကဖြစ်ပြီးပြပရောက်နေတဲ့သူတွေကတော့ clip တာထက်ငွေသားကိုတိုက်ရိုက်ပေးဖို့လှူဒန်းကြတာများပါတယ်။ဆရာနာသမီးနောက်ပိုင်းနိုင်ငံစီးပွားရေးကြဆင်းလာတာကပြည်တွင်းကလူတွေအတွက်ပိုပြီးဆင်းရဲချက်တဲလာစေပါတယ်။ဒါအပြင် digital ငွေပေးချေမှုအပိုင်းမှာလည်းအမဲဆောင်ကြည့်ခံနေရတာကြောင့်ဒါတွေကအချိန်မရွေးအနေနဲ့ပေးနိုင်ပါတယ်။ကိုစင်စီကအင်္ဂလိပ်စာဆရာတယောက်ဖြစ်တယ်လို့ဆိုရှယ်မီဒီယာမှာလည်းလူသိများထင်ရှားသူဖြစ်ပါတယ်။သူဟာမကြသေးခင်ကမှ LWSR လို့ခေါ်တဲ့အင်္ဂလိပ်စာသင်ကြားရေး website တစ်ခုကိုတည်ထောင်လာပြီးအဲဒီကရတဲ့ကြော်ညာဝင်ငွေနဲ့တော်လိုင်းရေးအတွက်လိုအပ်တဲ့နေရာတွေကိုထောက်ပံ့ပေးနေတာပါ။သူကတော့ Clitter ဟာလူတို့ရဲ့အားကိုထင်ဟပ်ပြသရာရောက်တယ်လို့လည်းပြောပါတယ်။
ကျွန်တော်ကလစ်တဲ့သဘောပါလေအဲကျွန်တော်တို့အမြင်ကတော့ဟိုဆန္ဒပြတာပဲအဲသူကအရှင်းပြောတော့ကျွေးကြော်တန်နေနဲ့ဆန္ဒပြတာမဟုတ်တော့ဘဲနဲ့သူကနည်းပညာနဲ့ဆန္ဒပြတာကိုတော်လန်စိတ်ကိုနေ့စဉ်ပြလို့ရတဲ့ activity ကဘာရှိမလဲပေါ့ဒါကိုကျွန်တော်တို့ကြည့်ရမှာပေါ့နော်အဲနေ့တိုင်းပါဝင်နေလို့ရမယ်ပြီးရင်နောက်တစ်ခုကအလုပ်တစ်ခုလုပ်တဲ့အခါမှာအရေးကြီးတာကျွန်တော်အမြင်ပေါ့နော်သူက community အရေးကြီးတယ်ဘယ်သူတွေကြားထဲမှာဘယ်လိုဘာတွေပါဝင်တွဲလုပ်နေလဲပေါ့နော်အဲအဲ့ဟာအဲ့ feeling ကအရေးကြီးလို့ညာနောက်တစ်ခုကကြတော့ငွေလှူတာကျွန်တော်သတိထားမိလို့ပေါ့သူကရောဒီမှာအင်အားဘလောက်ဆိုပြီးပြဖို့ခက်တယ်လူပနေရောက်ဆိုတာမျိုးလေအာအဲ့တော့ဒီ click ကကြတော့ဟိုအဲ့အင်အားပြလို့ရပါဘောနော
်အခုနောက်ပိုင်းမှာတော့ပုံမှန် click တဲ့သူအရေးတွက်ဟာစိတ်မကောင်းစွာပဲကြားဘက်ကိုရောက်လို့လာနေပါတယ်ပြည်တွင်းမှာလုံခြုံရေးတင်းကျပ်တာတွေ internet line ဖြတ်တောက်တာတွေလက်စမီပုံမှန်မရတာတွေနဲ့စာဝန်ကြီးချက်တဲလာတာတွေကိုလည်းရင်ဆိုင်နေကြရတာပါဒါကြောင့်အခုတော့ပုံမှန်ကလစ်တဲ့သူ2000လောက်ပဲကျန်တော့တယ်လို့ကလစ်တဲ့ဖွဲ့တွေကတို့အတန်ကိုပြောပါတယ်။ကိုစင်စီကတော့သူဟာကလစ်တဲ့သူတွေကိုဆက်ပြီးကလစ်ဖို့အပိတ်တိုက်တွန်းသွားရမှာကသူ့ရဲ့တာဝန်လို့မှတ်ယူထားသူပါ။သူ့ရဲ့ website ကိုတခြားကလစ်တဲ့ website တွေနဲ့ချိတ်ဆက်ထားတာမျိုးတွေလည်းလုပ်ထားပါတယ်။သူဟာအခြားကလစ်တဲ့ဖွဲ့တွေရဲ့နာမည်တွေ link တွေနဲ့တော်လိုင်းရေးရဲ့ထူးခြားတဲ့အခြေအနေတွေကိုလည်းဆိုရှယ်မီဒီယာကနေတဆင့်ထုတ်နှုတ်ပြောပြပေးလို့နေတာပါ။ဒီပညာပိုင်းဖန်တီးလာမှုတွေကမျိုးတော်လန်ရဲ့မှတ်သားတစ်ခုပါ။မြို့သားညညရေးအစိုးရ NUG ဆိုရင်လဲရမွေရှာတဲ့အနေနဲ့အွန်လိုင်းကနေထီရောက်တာ၊ဝေဒိုက်စာချုပ်တွေရောင်းချတာ၊မြောက်ငယ်ရဲ့ရန်ကုန်ကအိမ်လိုစစ်တပ်ပိုင်းအစအုပ်တွေကိုလူလူစီဆုရှယ်ရထုတ်ရောင်းတာစတာတွေကိုဤပညာအကူအညီနဲ့ပဲလှုပ်လာခဲ့ပါတယ်။ကိုနေဖုံးလကမြန်မာ ICT for Development Organization မီတို့ရဲ့ပူပေါင်းတည်ထောင်သူဖြစ်ပြီးအခုချိန်မှာတော့ NUG ရဲ့ပြောရေးစုခွင့်ရှိသူပါအခုလိုလူငယ်တွေကနည်းပညာကိုအသုံးချပြီးပါဝင်ထောက်ပံ့ပေးနေတာဟာတော်လန်ရေးအတွက်အင်မတန်အရေးပါတယ်လို့သူကဆိုပါတယ
် NUG အနေနဲ့လည်းနီလန်းပေါင်းစုံတုံးပြီးတော့ဗန္ဓာကိုရှာဖွေဖို့ကြိုးစားနေတယ်လို့အခုဒီနည်းပညာကိုကျွမ်းကျင်တဲ့လူငယ်တွေအနေနဲ့လည်းပေါ့နော်နည်းပညာကိုအသုံးပြုပြီးတော့တော်လှန်ရေးအတွက်တက်တာဝင်ဝင်ရနေအောင်ကြိုးစားပေးကြတာဟာလေဒီတော်လှန်ရေးအတွက်တော့အင်မတန်မှအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဗျာဟောကျွန်တော်တို့တော်လှန်ရေးအတွက်လည်းအားဖြစ်စေလို့တစ်ဖက်ကဒီအကြံဖတ်ဆေးအုပ်စုအတွက်လည်းဒါတို့မမျှော်လင့်ထားတဲ့ကိစ္စပေါ့နော်တို့ဘယ်လိုမှတားဆီးလို့မရတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်လို့ဒါဆေးအုပ်စုကိုစိတ်တပန်ဆိုင်ရာအထုံးနှံ့နိုင်တဲ့အရာတစ်ခုလို့လည်းဒါပြောနိုင်ပါတယ်
ဒီရင်ကမနုကလည်းဘလိုအနေရတွေပဲရှိရှိစက်ကလစ်မယ်လို့ဆုံးဖြတ်ထားတဲ့ပုံမှန်ကလစ်နေချသူတွေတဲကတယောက်ပါသူကတော့တခြားသူတွေကိုသူ့လိုပဲနိုင်တဲ့လောက်ကလစ်စီချင်တယ်လို့တိုက်တွန်းပြောဆိုသွားပါတယ
်ကလစ်တာကမမအပန်းမကြီးဘူးဆိုရင်မင်းကိုတို့ကလစ်ပုတ်ခွေရနေနေတဲ့အချိန်မှာတော့ပုံပြီးတော့အားဆိုင်စေချင်ပါရဲ့ရှင်ပါလို့လေဆိုတော့တကယ်တမ်းကိုနေတဲ့နေရာတာစပီးတန်ခံရပြီဆိုလို့ရှိရင်ပြေးရလွာရဖို့ပဲအဓိကဖြစ်လာတော့မှနေနော်အဲ့ဒါကြောင့်ဟိုကိုတက်နိုင်တော့ဥမာရတဲ့လောက်လေးအစွမ်းကုန်ကလစ်စီမှရရှင
်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ့်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တို့အတန်ဝိုင်းတော်သားတွေတက်ဆက်ခဲ့တာပါဗျာ။အခုတော့ဆွေးနွေးကန်းတစ်ခုနဲ့ဆက်ပါမယ်။လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာ9ရက်မှာလက်မှတ်ထိုးခဲ့ကြလို့ကုဆိုရင်85နှစ်ပြည့်တော့ပါပြီလူမျိုးလုံးတပ်ဖြတ်မှုတွေမဖြစ်အောင်တားဆီးအေးအေးယူရမယ်ဆိုတဲ့အတိုင်းကျူးလွန်သူတွေကိုအေးအေးယူနိုင်ပါပြီလားစိန်ခေါ်မှုတွေကဘာတွေပါလဲဒီကြောင်းအရာတွေကိုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာလူ့ခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်ဝဝေနုကိုဥတ္တမောင်တန်းကမေးမြန်းပြီးတက်ဆက်ထားပါတယ်ခင်ဗျာ
ဒီဇင်ဘာလ9ရက်နေ့ဟာလူမျိုးတုံးသားဖြတ်မှုကာကွယ်ရေးနဲ့ပြည်တံခရီးနိုင်ငံတကာသဘောတူစာချုပ်85နှစ်မြောက်နေ့ဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့ဟာလည်း85နှစ်မြောက်ကမ္ဘာလူခွင့်ရေးပညာစာရောင်းကိုလက်မှတ်ထိုးခဲ့ကြတဲ့နေ့ဖြစ်ပါတယ်ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူမျိုးတုံးသားဖြတ်မှုကိုအဓိကထားလေ့လာပြီးနောက်ထပ်မဟာပွဲတစ်ခုယူဖို့ကြိုးစားနေတဲ့လူခွင့်ရေးတက်ချွတ်လှူရှာသူမတ်ဝဝေနုဖြစ်ပါတယ်မင်္ဂလာပါမတ်ဝဝေနုရေ
မင်္ဂလာပါဆရာ
ဟုတ်ကဲ့ဆိုတော့ဟိုပထမဦးဆုံးလူမျိုးတုံးသတ်ဖြတ်မှုကာကွယ်ရေးနဲ့ပြစ်ဒဏ်ခံရေးပေါ့နော်ဒီနိုင်ငံတကာသဘောတူညီချက်စာချုပ်ဖြစ်ပေါ်လာဖို့ကိုအကျဉ်းအောင်မဝင်လို့ရှင်းပြပေးပါလားခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းမှာဒီလိုမျိုးအနှိမ့်ထာယုံတွေအများကြီးဖြစ်ခဲ့တယ်လူမျိုးတုံးသတ်ဖြတ်မှုတွေဖြစ်ခဲ့တယ်ဆိုးရွားရရဆွေးမှုတွေအများကြီးဖြစ်ပေါ်ခဲ့တယ်ပေါ့နော်အထူးသဖြင့်ကျမတို့ဒီဂျာမနီမှာဒီနာစီဟစ်တလာဦးဆောင်တဲ့အစိုးရကနေပြီးတော့မှအာဒီဂျူးလူမျိုးတွေအဲလင်္ကာတန်းကိုတက်ဖြတ်ခဲ့တဲ့ကိစ္စပေါ့နော်အဲ့လိုကိစ္စရက်တွေအဲ့လိုဆိုးရွားတဲ့လူမျိုးတွေတက်ဖြတ်မှုတွေနောက်ပြီးတော့ mass atrocity လို့ခေါ်တဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျမတို့တားဆီးနိုင်ဖို့အတွက်ကိုဒီလိုနိုင်ငံဒုတိယကမ္ဘာစစ်အပြီးမှာကျမတို့နိုင်ငံကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကနေပြီးတော့စုပေါင်းပြီးတော့ဒီလူမျိုးတွေတက်ဖြတ်မှုကာကွယ်ရေးတာစီရေးဆိုင်ရာတိုင်းငံတကာသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါတယ်နိုင်ငံပေါင်း150ကျော်ကလက်မှတ်ထိုးအတည်ပြုခဲ့တာဖြစ်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဒီလူမျိုးတွေတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကကုလသမဂ္ဂရဲ့ပထမဦးဆုံးလူခွင့်ရေးနိုင်ငံတကာသဘောတူညီချက်လို့လည်းပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့လူခွင့်ရေးညစာတိုင်းကနောက်တည့်ကျမှလက်မှတ်ထိုးနိုင်လို့ပါ
ဟုတ်ပါတယ်မြန်မာနိုင်ငံကလည်းအဲကျမတို့လူခွင့်ရေးကြေညာစာတမ်းဆိုတာကတော့ဒါကြေညာစာတမ်းပေါ့နော်ဒါလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်တာစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကတော့ဒါစာချုပ်ဖြစ်တဲ့နိုင်ငံတွေအနေနဲ့လိုက်နာရတဲ့စာချုပ်တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့အဲ့စာချုပ်ကိုကျမတို့ဟိုမြန်မာနိုင်ငံကလည်းပထမဆုံးလက်မှတ်ထိုးတဲ့အထဲမှာပါဝင်ခဲ့ပါတယ်ဟုတ
်ဆိုတော့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကလည်းကမ္ဘာမှာမကြခဏဆိုလို့ကျွန်တော်တို့ကြားရတယ်ဘလောက်ထိညာနေပြီလဲဒီဖြစ်ရအားလုံးမှာတွေ့ရတဲ့ဘုံတူညီချက်ကဘာတွေများဖြစ်ကြမလဲဗ
ျဟုတ်ကဲ့ပါဆိုတော့လူမျိုးတုံးတက်ဖြတ်မှုကတော့ကမ္ဘာပေါ်မှာကျွန်တော်တို့အများကြီးဖြစ်ပေါ်ခဲ့ပါတယ်အဲ့ဒီမှာမှထင်ရှားတဲ့တက်ဖြတ်မှုတွေကတော့အခုအဲကျွန်တော်တို့ဒီဂျာမနီမှာအကျူးတွေကိုတက်ဖြတ်ခဲ့တဲ့တက်ဖြတ်မှုတွေနောက်ရဝန္ဒါမှာဖြစ်ပေါ်ခဲ့တဲ့တက်ဖြတ်မှုတွေနောက်ယူဂိုစလာဗီးယားဘော့စနီးယားဘက်မှာဖြစ်ပေါ်ခဲ့တဲ့ဒီလူမျိုးတုံးတက်ဖြတ်မှုတွေနောက်ကြတော့ကမ္ဘောဒီးယားမှာချမ်မွတ်စလင်တွေနဲ့ဒီလူနည်းစုတွေကိုတက်ဖြတ်ခဲ့တဲ့ကိစ္စရပ်တွေဆိုတော့အဲဟိုကျမတို့တီးကြဟိုကိစ္စတွေပေါ့ခါကြရင်ဒီလိုကျမတို့လူခွင့်ရေးဟိုစိုးရတဲ့ရာဇဝမှုကျူးလွန်မှုအကြီးကြီးတဲ့မှာမှာတချို့အစိတ်ပိုင်းလေးတွေဟာလူမျိုးတုံးတက်ဖြတ်မှုဖြစ်နေတဲ့ဟာမျိုးလေးတွေဓမျိုးလေးတွေလည်းရှိအဲ့လိုဥပမာလေးလည်းတရကလေးလည်းရှိပါတယ်ဆိုတော့အဓိကတူညီရဲ့ဒီနေရာမှာတူညီရဲ့ကြံလက္ခဏာနဲ့သူ့ရဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်မြောက်စေတဲ့ကျမတို့ elements တွေပေါ့နော်ကြံလက္ခဏာတွေကဘာတွေလဲဆိုလို့ရှိရင်တို့မျိုးလူမျိုးဘာသာနိုင်ငံသားစသဖြင့်ပေါ့နော်လူမျိုးလို့ပြောတဲ့ခါမှာကျမတို့ ethnicity race နှစ်ခုလုံးပါတယ်ပေါ့နော်ဒါလူတယောက်ရဲ့ဝိသေသလက္ခဏာဖြစ်တည်မှုပေါ်အခြေခံပြီးတော့ကျမတို့ညှင့်ပတ်နှိပ်စက်တာတွေတက်ဖြတ်တာတွေနောက်ပြီးတော့ကျမတို့ဟိုကလေးတွေကိုဟိုကလေးမွေးဖွားခွင့်တွေကိုကျမတို့ဟိုပိတ်ပင်ပြီးတော့မှကလေးတွေခွဲထုတ်တာတွေစသဖြင့်ပေါ့နော်လူမျိုး ပြမှုကြီးငါမှုရှိပါတယ်အဲ့ဒီပြမှုတွေကိုကျူးလွန်နေဆိုလို့ရှင်တော့ဒါဒုမျိုးသုံးတက်ဖြတ်မှုလို့ပြောကြတာဖြစ်ပါတယ်ဒီနေရာမှာအရေးပါဆုံးကတော့အဓိကဒီဥဒေတာလက္ခဏာပေါ်အခြေခံပြီးတော့ဖိနှိပ်တာနှိပ်စက်တာတက်ဖြတ်တာစသဖြင့်ပေါ့နော်ပြီးလို့ရှင်ကျမတို့ဒီလိုဖြစ်တည်မှုပေါ်အခြေခံပြီးတော့လည်းရည်ရွယ်ချက်ရှိရှိနဲ့ ဤရဲ့ရှိရှိနဲ့ကျမတို့တမင်တကာကြံ့ရွယ်ပြီးတော့ဒီလူမျိုးစုကိုတော့၎င်းဒီလူမျိုးစုထဲမှာပါဝင်တဲ့လူမျိုးအဒစိတ်တပိုင်းကိုတော့၎င်းကျမတို့ပြစ်မှတ်ထားပြီးတော့နှစ်ပတ်နှစ်ဆက်မှုခုနကျူးလွန်မှုတွေတပြက်မှုတွေစသဖြင့်ကျူးလွန်နေဆိုလို့ရှင်တော့ဒါဟာကျမတို့လူမျိုးတို့တပြက်မှုလို့ပြောလို့ရပါတယ်အဲ့မှာမှသူ့ရဲ့ crimes တွေကတော့မျိုးမျိုးရှိရပေါ့เนาะဒါတက်ဖြတ်မှတာလူမျိုးတို့လူမျိုးတို့တက်ဖြတ်မှုလို့ပြောလို့ရပါတယ်အဲ့မှာမှသူ့ရဲ့ crimes တွေကတော့မျိုးမျိုးရှိရပေါ့เนาะဒါတက်ဖြတ်မှတာလူမျိုးတို့လူမျိုးတို့တက်ဖြတ်မှုလို့ပြောလို့ရပါတယ်ဆိုတော့လူတယောက်ကိုတက်เสียလည်းမလို့နှစ်ယောက်ကိုတက်เสียလူမတက်ပဲနဲ့လည်းဒါလူမျိုးတို့တက်ဖြတ်မှုဖြစ်နိုင်တယ်အဓိကအရေးကြီးတာကဒီလူမျိုးဖြစ်တည်မှုပေါ့အခြေခံပြ
ဆိုတော့လူမျိုးတုံးတပ်ဖြတ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်နေတဲ့စစ်ကောင်စီနဲ့မြန်မာစစ်တပ်ပေါ်အရေးယူနိုင်ရေးစိန်ခေါ်ချက်တွေကဘာတွေများရှိနေပါသလဲ
အခုအချိန်မှာကျွန်တော်တို့မြန်မာပြည်အခြေအနေပြောမှန်ဆိုလို့ရှိရင်တော့ကျွန်တော်တို့စစ်တပ်ကဒီလိုမျိုးလူမျိုးတုံးတပ်ဖြတ်မှုတွေကိုဒီရိုဟင်ဂျာလူမျိုးတွေတင်မကဘဲနဲ့တခြားလူမျိုးစုတွေအများကြီးကိုပါလူမျိုးတုံးတပ်ဖြတ်မှုတွေအများကြီးလှုပ်ဆောင်ခဲ့တာဖြစ်ပါတဲ့အစင်လာဒီဆယ်စုနှစ်ပေါင်းများစွာပေါ့နော်ဆိုတော့ဒီနေရာမှာစစ်တပ်ဒီဒါအဓိကတာဝန်ရှိဆုံးတော့ဒီ institution ဖြစ်တယ်လို့စစ်တပ်တဲ့ကခေါင်းဆောင်နေသည့်တာဝန်ရှိဆုံးသောပုဂ္ဂိုလ်တွေဖြစ်တယ်ကျူးလွန်သူတွေဖြစ်တယ်ဆိုတော့ဒီလိုကျူးလွန်သူတွေဒီလိုကျူးလွန်တဲ့အဖွဲ့အစည်းကိုတော့ကျမတို့ဒီ criminally ပေါ့နော်ရာဇဝတ်ကြောင်းရပြစ်ပယ်ရေးယူပါမှာဖြစ်တယ်ပြီးလို့ရှိရင်နိုင်ငံအနေနဲ့ကတော့ကျတို့ပြန်လည်ထူထောင်တဲ့အခါမှာဒီလိုမျိုးဒီသဘောတူစာချုပ်ပါဒီတာဝန်ဝတ္တရားတွေကိုပြန်လည်ဖြည့်ဆည်းပေးဖို့တာဝန်ရှိသွားမှာဖြစ်တယ်ဆိုဒီလိုနှစ်ပိုင်းပေါ့နော်အဲဆိုတော့အဲ့နှစ်ပိုင်းကိုကျွန်တော်တို့ဘယ်လိုဖြေရှင်းနိုင်တယ်လဲဆိုတော့အဓိကခုလောလောဆယ် ICJ မှာကျွန်တော်တို့ရှိနေတဲ့အမှုပေါ့နော် ICJ မှာရှိနေတဲ့ဒီဂမ်ဘီယာကနေပြီးတော့ဆွဲဆိုထားတဲ့လူမျိုးတုံးတပြတ်မှုဆိုင်ရာအမှုကနေပြီးတော့မှခုနနိုင်ငံအနေနဲ့တာဝန်ယူရမယ်လှုပ်ဆောင်ချက်တွေကိုနောက်ဆုံးမှဒီအမှုပြီးသွားတဲ့အခါကျလို့ရှင်ဆုံးဖြတ်ချက်တွေထွက်လာပါလိမ့်မယ်အဲ့ခါကျလို့ရှင်တော့ကျွန်တော်တို့ရှေ့ဆက်ပြီးတော့တက်လာမယ်ကျွန်တော်တို့အစိုးရတွေအနေနဲ့အစိုးရတစ်တွေအနေနဲ့ဒီအချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်သွားရမှာဖြစ်တယ်အခုတည်းကလှုပ်ဆောင်နိုင်တဲ့ဟာတွေကိုလည်းလှုပ်ဆောင်သွားရဲဆိုလို့ရှင်ဒီလိုမျိုးအဆုံးဖြတ်ချက်ချတဲ့အခါမှာပို့ရမှုတွေလည်းရှိလာနိုင်တယ်ပေါ့နော်တကယ်လို့ဒီစာချုပ်ပါတာဝန်ဝတ္တရားတွေကိုအခုတည်းကလိုက်နာပြီးတော့ဆောင်ရွက်သွားတယ်နောက်ပြီးတော့ကျူးလွန်မှုတွေရှိခဲ့တယ်ဆိုလို့ရှင်လည်းဒါကိုတာဝန်ယူပြီးတော့တာဝန်ယူမှုတာဝန်ခံမှုတရားမျှတမှုတွေရရှိအောင်ဖော်ဆောင်ပေးနိုင်တယ်ဆိုလို့ရှင်တော့ဒီလိုမျိုးကျမတို့ဒီအမှုမှာပို့ရသွားမယ်ပေါ့နော်အမှုရဲ့အဆုံးဖြတ်ချက်တွေမှာပို့ရသွားနိုင်တယ်ဒါကတော့ဒါ state ရဲ့ responsibility အနေနဲ့အဲ့ဒီအမှုမှာလည်း state ရဲ့ responsibility တို့ပြောတဲ့အခါမှာဗာလဲပါလာနိုင်တယ်ဆိုတော့ခုနကျူးလွန်သူတွေကိုကျမတို့ရစွေးကြောင်းရရေးယူဖို့ဒီ order တွေပေါ့နော်လောက်ဆောင်ရမယ့်အပိုင်းတွေလည်းသူတို့အမိန့်ချတဲ့အထက်မှာပါဝင်လာနိုင်တယ်အဲ့ညာမှာဒီနိုင်ငံကနေပြီးတော့မှကျူးလွန်နေသူတွေကိုရာဇဝတ်ကြောင်းရရေးယူနိုင်တယ်လို့ခုနနိုင်ငံတကာတရားရုံးတွေကိုလွှဲပေးပြီးတော့မှဒီလုံးလွှဲပေးနိုင်တဲ့ပုံစံမျိုးတွေကိုလည်းသူတို့အမိန့်ချမှတ်တဲ့ထဲမှာပါဝင်သွားမယ်လို့ထင်နေပေါ့နော်ဆိုတော့အဲ့လိုနီးလည်းနဲ့ကျမတို့ကဒီကျူးလွန်ခဲ့တဲ့ရာဇဝတ်သားတွေကိုအပြစ်ပေးအရေးယူလို့ရတယ်ဒါကတော့ဒီ ICJ process ကနေပြီးတော့ဒီကမ္ဘာတရားရုံး process ကနေပြီးတော့သွားနိုင်တဲ့လမ်းစဉ်ပေါ့နော
်ကျွန်တော်ထင်တယ်ပြီးခဲ့တဲ့လတုန်းကထင်တယ်ဒါ Netherlands တို့ UK တို့ပါဝင်ရတယ် ICJ ကိုထောက်ခံနေဆိုပြီးတော့နိုင်ငံ6နိုင်ငံပါလာတာတွေ့ရတယ်ဒီလိုနိုင်ငံ6နိုင်ငံပါလာတယ်ဆိုတဲ့သဘောကဘယ်လိုသဘောများလဲ
Okay, ba. Macam dah macam macam orang tua kau ni lakukan apa dia? Kulo lor sejulur ni ya, julur muri juga baga. Long long ni ni kau biu mthabu, ni kau biu tharam juga mahu pusu ni hau jual biu piata ya ya udah pon. So di lo ni pawan lara kau nengen ni dia masuk solusi ni dah. Ye pare nengen ni pare pon. So kulo tu makan long cumi kau si kau wen nengen ni asa panir kacaro. Dah cuma orang tua ayah siapa pare. So ICJ kan ni biu ma ปูบีดีหมู่อากองลงทาภิแล้วเดี๋ยวนี้ตะเส้นเดี๋ยวฉะละแม้ซุ่มเพชฉะติบ่อฉิแข่ภิแล้วกูละตะบักกะลงฉ่อวีกองซีก็หนีภิมาICCโกยาซุยจ้องหยาอะเปไปเยอยู่ปูจมรุหล้วยลุยะเลยแลจ้องมูริปอลา่นายดโลตะฉิงแท้มาเบรุล้อเสจมรุคอนี่เยจมรุไตตุงนี่เยไตตุงไตตุงเฉจมรุเยตองสู่จัดติหาโซลูชั่นเลยเมียนเส้นๆอากองแท้พอลาบ่ด้วยปูบีอาชีตวาจีเอ
ဒီအမှုမှာပါဝင်လာတယ်ဆိုလို့ရှိရင်ကျမတို့အတွက်ပြောရစွာတာပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့ပြီးအကောင်းလာတယ်ပို့
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
ဒီနေ့ဦးနေမနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဗျာ။အခုတော့အာရှနိုင်ငံရေးအစီအစဉ်နဲ့ပြန်လည်ဆက်တင်ပါမယ်ဗျာ။တရုတ်သမ္မတရှီကျင်းပင်ဟာရှေ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံကိုသွားပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပိုးလုံနိုင်အောင်ဆွေးနွေးဖို့ရှိပါတယ်။အင်ဒိုနီးရှားဟာလည်းဒေသတွင်းမှာစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ့်အလားအလာတွေရှိနေပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌ၈နှစ်ဖြစ်လာမယ့်လာအိုနိုင်ငံအနေနဲ့နိုင်ငံတကာကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်ပါမလား။ဒီအကြောင်းအရာတွေကိုစူးစိပြီးအာရှနိုင်ငံရေးမှာကိုစော်မိုးကျော်ကတင်ပြထားပါတယ်ညာ။
တရုတ်သမ္မတရှီကျင်းပင်ဟာလာမယ့်ဒီဇင်ဘာလ12ရက်နဲ့13ရက်နေ့တွေမှာဗီယက်နမ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးနှစ်နိုင်ငံကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးတွေအပြင်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေကိုပါဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်းဝမ်ပင်ကဒီဇင်ဘာလ9ရက်နေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
此访期间，习近平总书记将分别同越共中央总书记阮。
怎么让习近平哈？越南怎么让博阿兵长把文高上的呢？对手嘛，批巴的。那南安十三姨嘛，那边超酷酷，这个他孙女多嘛吧？南安姨、老娘姨，来对不帮上月姨，阿比超看姨，南安帮手别帮手玩的。Multilateralism 呢，本来办那个啥这个孙女嘛吧？这个阿比多。ဖွံ့ဖြိုးဆဲနိုင်ငံတွေကိုခင့်မိအောင်အတူလက်တွဲလှုပ်ဆောင်ပြီးနှစ်နိုင်ငံပြည်သူတွေအကျိုးခံစားရစေဖို့ဖြစ်ပါတယ
်။ VN နဲ့တရုတ်နှစ်နိုင်ငံလုံးဟာနိုင်ငံရေးလွတ်လပ်ခွင့်မရှိတဲ့ကွန်မြူနစ်နိုင်ငံတွေဖြစ်ကြပါတယ်။လူ့အခွင့်အရေးနဲ့ပတ်သက်လို့လည်းဝေဖန်ခံရတာတွေရှိပါတယ်။ဒါပေမဲ့လည်းစီးပွားရေးကိုတော့ဈေးပွက်စီးပွားရေးစနစ်ကျဉ်းသုံးပါတယ်။2022-23နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးဟာဒေါ်လာဘီလီယံ140ကျော်ရှိပါတယ်။ဗီယက်နမ်ဟာ1985ခုနှစ်ကစတင်ပြီး1989ခုနှစ်အတွင်းကမ္ဘောဒီးယားကနေဗီယက်နမ်တပ်တွေပြန်ရောက်ခဲ့ပြီးပဋိပက္ခအတွင်းကထွက်ခဲ့ပါတယ်။အဲ့ဒီကာလတွေကစတင်ပြီးစီးပွားရေးပြုပြင်ပြောင်းလဲမှုကိုလုပ်ခဲ့ပါတယ်။1994-95ခုနှစ်တွေမှာအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအာရုံစိုက်လှုပ်ဆောင်ခဲ့ပါတယ်။အခုကဗီယက်နမ်ဟာထိုင်းကိုကျော်တက်ပြီးအိန္ဒိယပြည်ရင်ကမ္ဘာပေါ်မှာဆန်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာပါတယ်။ GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးတိုးတက်မှုနှုန်း 5.8% နှုန်းနဲ့အရှိတအအရှအတွင်းအမြင့်ဆုံးနိုင်ငံဖြစ်လာပါတယ်။တရုတ်နဲ့ဆက်ဆံရေးမှာတော့1989ခုနှစ်ကနှစ်နိုင်ငံစစ်ဖြစ်ခဲ့ဘူးပါတယ်။တရုတ်တပ်တွေနဲ့ဆက်ပြတ်ကျော်ပြီးဗီယက်နမ်နဲ့အထိဝင်ရောက်ခဲ့ပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အတွင်းအငင်းပွားနေပြီးပြီးခဲ့တဲ့မတ်လတည်းတုန်းကတရုတ်ကမ်းခြေစောင်းတင်မောတွေဗီယက်နမ်ရေပိုင်နဲ့ထဲကိုဝင်ခဲ့တဲ့အတွက်ဆိုကဗီယက်နမ်ကတရုတ်ကိုကန့်ကွက်ခဲ့ပါတယ်။ဗီယက်နမ်ဟာတရုတ်နဲ့တင်ဆက်ဆံတာမဟုတ်ဘဲတစ်ဖက်မှာလည်းအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားပါတယ်။
တော်ဗန်ဂိုင်တုံတုံဇိုဘိုက်ဒန်ဒါထိုင်းမှာထိုင်းနက်ဖွဲ့ကွစ်
ဗီယက်နမ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုပြည်ဝတဲ့မဟာဗျူဟာမြောက်ဆက်ဆံရေးအဖြစ်တိုးမြင့်ဖို့သဘောတူခဲ့တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတည်းတုန်းကသမ္မတဂျိုးဘိုက်ဒန်ဗီယက်နမ်ကိုလာရောက်စဉ်ကွန်မြူနတီပါတီအတွင်းမူငွေရင်ဖူချောင်းကတွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဒေသတွင်စီးပွားရေးနဲ့နိုင်ငံရေးမှာရှည်တန်းရောက်လာနေတဲ့နိုင်ငံတစ်နိုင်ငံကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားဟာ2023ခုနှစ်အတွင်းအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့ပြီးတောင်တရုတ်ပင်လယ်ပြင်ကိစ္စ၊တရုတ်အမေရိကန်ဆက်ဆံရေး၊မြမပြဿနာစတဲ့ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေမှာမျှတတည်ငြိမ်စွာဆောင်ရွက်နိုင်ခဲ့တာကိုတွေ့ရပါတယ်။အင်ဒိုနီးရှားဟာ1998ခုနှစ်အာနာရှင်ဆူဟာတိုပြုတ်ကျခဲ့ပြီးကတည်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအစဉ်ချင်းလှုပ်ဆောင်နိုင်ခဲ့ပြီးနောက်ကျောင်းပြန်သွားတာမျိုးမရှိခဲ့ပါဘူး။ဆူစီလိုပန်ပန်းလိုဗိုလ်ချုပ်ကြီးတွေအရက်ဝက်လဲပြီးတမရဖြစ်ခဲ့သလိုစစ်တပ်ကအာဏာသိမ်းတာလည်းမရှိခဲ့ပါဘူး။အင်ဒိုနီးရှားဟာစက်မှုစီးပွားအင်အားကြီးနိုင်ငံ20 G20 ထဲမှာပါဝင်ပါတယ်။တရုတ်၊အိန္ဒိယ၊မက္ကဆီကို၊ဘရာဇီးတို့နဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်လာနေပြီးစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမဲ့အလားအလာတွေရှိနေပါတယ်2023ခုနှစ်အတွင်းအင်ဒိုနီးရှားရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ 1.4 ထရီလီယံရှိခဲ့ပြီးဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာအိန္ဒိယ၊ဘရာဇီး၊မက္ကဆီကိုပြီးရင်စတုတ္ထအများဆုံးဖြစ်ပါတယ်အင်ဒိုနီးရှားရဲ့စီးပွားရေးဟာလာမဲ့2026ခုနှစ်မှာရုရှားကိုကျော်တက်ပြီးကမ္ဘာအဆင့်6အင်အားကြီးနိုင်ငံဖြစ်မယ်လို့ခန့်မှန်းထားပါတယ်ကမ္ဘာကြီးမှာဒီနှုန်းအတိုင်းမပြိုလဲပဲဆက်သွားခဲ့ရင်2050ခုနှစ်အရောက်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနံပါတ်1ဟာတရုတ်နိုင်ငံဖြစ်လာပြီးဒုတိယကအမေရိကာတတိယကအိန္ဒိယဖြစ်လာပြီးစတုတ္ထအင်အားအကြီးဆုံးကအင်ဒိုနီးရှားနိုင်ငံဖြစ်လာမယ်လို့နိုင်ငံတကာငွေကြေးအဖွဲ့တွေနဲ့စီးပွားရေးပညာရှင်တွေကခန့်မှန်းထုတ်ချက်ထားပါတယ်ဒီလိုအချိန်ပါပဲလာမယ့်2024ခုနှစ်မှာအာဆီယံဥက္ကဋ္ဌနေရာကိုအင်ဒိုနီးရှားနိုင်ငံကနေကွန်မြူနစ်လာအိုနိုင်ငံကလွှဲပြောင်းရယူရမှာဖြစ်ပါတယ်။လာအိုနိုင်ငံဥက္ကဋ္ဌဖြစ်လာရင်ဒေသတွင်းမြန်မာနိုင်ငံပဋိပက္ခအပါအဝင်တင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေး၊ထိုင်ဝမ်အရေး၊တရုတ်အမေရိကန်ဆက်ဆံရေးစတဲ့ကိစ္စရပ်တွေကိုကောင်းစွာဆောင်ရွက်နိုင်ပါမလားလို့တန်တပန်နဲ့လေးလာသူတွေကစိုးရိမ်နေပါတယ်။လာအိုနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးဟာတရုတ်နဲ့ဗီယက်နမ်ရဲ့လောင်းရိပ်မိနေတယ်လို့တချို့ကမြင်ပါတယ်တရုတ်ဟာလာအိုနိုင်ငံကိုယထာလန်းနေဖောက်လုပ်ထားပြီး73ဘီလီယံကျော်ဘူးရင်းနှီးမြှုပ်နှံထားပါတယ်ဒါပေမဲ့လည်းလာအိုဟာအရှိတောင်အရှအတွင်း GDP တိုးနှုန်း 3.9% နဲ့ထိုင်းကိုကျော်တက်သွားပါတယ်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကတော့ GDP တိုးနှုန်း 2.8% နဲ့အာဆီယံဒေသတွင်းမှာအောက်ဆုံးမှာကျန်နေခဲ့ပါတယ်အခက်အခဲနဲ့စိန်ခေါ်မှုတွေရှိတဲ့ကြားထဲကပဲအာရှဒေသအတွင်းတိုးတက်မှုတွေကိုလည်းတွေ့နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။ကုဇော်မူချော်တင်ပြခဲ့တာပါဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင် bamis.voanews.com ကိုရေးသားပေးပို့လိုက်ပါမယ်။ဒါမှမဟုတ် VOA ရဲ့ Facebook Messenger ကနေလည်းပေးပို့နိုင်ပါတယ်ဗျာ။သောတာရှင်တွေစီကပေးပို့ချက်တွေရေးသားချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုဆက်ပြီးလေယာစီးပွားသတင်းတွေကိုကြည့်အောင်ပါ။ Farmers Time Media ကတင်ဆက်ပေးထားပါတယ်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေဇဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုရပ်တန့်နေတယ်ဆိုတဲ့သတင်းနဲ့စတင်ပါမယ်။ပြည်ပြည်နယ်ကော့ကရိတ်တန်ငန်းညီနောင်နဲ့မြောက်ရီမြို့နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် ထိုင်းမှနေဆက်ကုန်သမှုရပ်တန့်နေတာတပတ်ခန့်ရှိနေပြီလို့ဒေသခံကုန်သည်တွေကပြောပါရယ
်ဘယ်လာကြလဲမသိဘူ
းမြောက်ဒီကော့ဂရိတ်အာရှလမ်းမဖြတ်တမ်းမရတာကြောင့်ကုန်သွယ်ရေးဆောင်ကိုကုန်ကားတွေရောက်မလာတဲ့အတွက်ထိုင်းဘက်ကိုတင်ပို့မဲ့ကုန်မရှိသလိုအခုရပိုင်းထိုင်းဘက်ကနေကုန်ပစ္စည်းတင်သွင်းမှုလည်းမရှိတော့တဲ့အခြေအနေဖြစ်ပါရယ်ဒါအပြင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလ၁ရက်နေ့ကမြောက်ရီကုံသွယ်ရေးဆောင်ကိုဒရုန်းပုံးနဲ့တိုက်ခိုက်ခဲ့တာကြောင့်ကုံသွယ်ရေးဆောင်ဝန်ထမ်းတွေလည်းမရှိကြတော့ဘူးလို့မြောက်ရီမြို့ကန်တူကပြောပါရယ်မြောက်ရီအာရှလမ်းပိတ်လို့ထုကောက်ကိုလမ်းဘက်ကနေမြောက်ရီမြို့ကိုသွားဖို့ကြိုးစားတဲ့ကုံကားတချို့ရှိပေမဲ့လမ်းပိုင်းလုံးလုံးစိတ်ချရမှုမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းလမ်းမှာပိတ်မိနေတဲ့ကုံကားတချို့အပေါ်ကိုလက်နက်ကြီးကြီးကြားရလို့မိလောင်ခဲ့ရတဲ့ကုံကားတွေလည်းရှိခဲ့ပါရယ်ရှမ်းပြည်နယ်မြောက်ပိုင်း10 20ကုန်ဆစ်စင်ရခရဲနဲ့အတူဒီဇင်ဘာလ1ရက်နေ့ကကော့ဂရိတ်မြို့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေဟာဒီဇင်ဘာလ6ရက်နေ့ထိပြင်းထန်နေပြီးမြောက်ရီမြို့ကိုသွားလာလို့မရသေးတဲ့အခြေအနေမှာရှိနေတယ်လို့ဒေသခံတွေကပြောဆိုထားပါတယ
်ဆန်ပြင်ပတင်ပို့ခွင့်လိုင်စင်ထုတ်ပြန်မှုနဲ့ပတ်သက်လို့ဖြေလျှော့မှုတွေပြုလုပ်လာပါတယ်ပြင်ပဆန်တင်ဖို့ကိုရှောက်ထားလို့သူတွေအနေနဲ့ဒီဇင်ဘာကစလို့တုံလောက်ထားတဲ့ဆန်အဲ့အရေးတွေဟာပုဂံလိုင်စင်ပမာဏရဲ့90ရာခိုင်နှုန်းခန့်အဆင့်တင်ရှိနေတယ်ဆိုရင်ပုဂံလိုင်စင်ခွေပြူသွားမယ်လို့မြန်မာနိုင်ငံဆန်စပါအတင်းချုပ် MRF ကထုတ်ပြန်ထားပါတယ်။အရင်ကတော့ပြင်ပကိုတင်ဖို့ကိုတင်ပြထားတဲ့ဆန်နဲ့စကွဲပုဂံလိုင်စင်ပမာဏရဲ့တရားရခိုင်နှုန်းအတိုင်းကုန်ပစ္စည်းတုံလောက်ထားမှုရှိမှသာပုဂံလိုင်စင်ထုတ်ပေးတာဖြစ်ပါတယ်။တိစားလုံငယ်ရှင်တွေဖွဖြိုလာစီရဲ့အတွက်ရည်ရွယ်ပြီးတန်ရ60နဲ့အောင်ပို့ကွန်လိုက်စီလျှောက်ထားသူတွေကိုတော့စစ်ဆေးတော့မှမဟုတ်ဘူးလို့ဆန်စမအတင်းချုပ်ကဆိုပါတယ်လက်တော်မှာရှမ်းပြည်နယ်မြောက်ပိုင်းပါဝင်ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုနှစ်ဆက်ကနေဆန်တင်ပို့မှုရပ်တန့်နေပါတယ်ပြည်လည်ရင်ကြောင့်တင်ပို့မှုကတော့အရင်လာတွေကတည်းတိတိတတမြင့်တက်နေပြီးပြီးခဲ့တဲ့နှစ်ဝေပါအတွင်းကဆန်တန်ချိန်သိမ်းနီးပါးတည်ပုံနိုင်ခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ
်လမ်းခီးနဲ့စစ်ဆေးချိန်ကြာမြင့်မှုကြောင့်အသီးတွေပျက်စီးလို့ဖရဲတကွာတင်ပို့သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်မြမရွှေတကွာမွေးနဲ့ဖရဲသီးကိုရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ခိတ်ကနေတင်ပို့ရမှာဈေးကောင်းရရှိနေပေမဲ့လမ်းခီးကြာမြင့်မှုနဲ့တရုတ်ကစစ်ဆေးချိန်ကြာမြင့်မှုတွေကြောင့်အသီးပျက်စီးပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါရယ်မန္တလေးကနေကျိုင်းတုံအထိကိုလမ်းခီးက900လောက်ကြာမြင့်ပြီးကျိုင်းတုံကနေတာလော့အသီးရောင်းဝင်းကိုရောက်ရှိဖို့နောက်ထပ်900လောက်ဆောင်ဆိုင်နေရတာဖြစ်ပါတယ်ဒါကြောင့်မိုင်းလာကနေဖရဲတစ်ခွားတင်ပို့မဲ့ကုန်ကားတွေတောင်သူတွေအနေနဲ့အရေးသေးကောင်းပြီးအထားသူခံနိုင်မဲ့အသီးတွေကိုပဲရွေးချယ်တင်ပို့ကြဖို့မူဆယ်တရာ9မိုင်ရှိခွာညိုတတိပွဲအောင်ပိုင်ရှင်ဦးဆိုင်ခမောင်ကအကြံပြုထားပါတယ်
အဒီကတော့ဒီဒီမိုင်းလာကနေတရုတ်ကိုဝင်သွားတဲ့အချိန်မှာလေတရုတ်စိတ်ဆေးမှုအပိုင်းမှာကြန့်ကြတယ်9ရက်လောက်ကြာတယ်9ရက်လောက်ကြာတယ်အင်းနဲ့မြန်မာလောအောင်တော့ဒါတော့အေးတွေးရှိတဲ့အဒီအထဒုက္ခနိုင်တဲ့ဒီဒီတွေပဲသင်္ကြန်ကောင်းတယ်ဗောနပါပေါ်ကယောဂါရှိပြီးသားရပြီးသားအပင်နာမတောင်းတော့တဲ့ဟိုဟာဖေးဒီတစ်ခွာဒီတွေမတင်တာကောင်းတော့ဒီနေ့နီးစနစ်တွေရလဲကြည့်ရမောနော
်တရုတ်ဘက်ကိုဖေးတစ်ခွာတင်ဖို့တဲ့မန္တလေးကျိုင်းတုံမိုင်းလာလမ်းကြောင်းအတွက်တေယူစေး730လောက်ရှိပြီးကျိုင်းတုံမြို့မှာပို့ကုန်ဂျူတီဆောင်တာပိုးမွားကင်းစင်ကြောင့်ထောက်ခံချက်ယူတာဖောင်ရင်းအချက်လက်ပြုလုပ်တာတွေအတွက်700,000လောက်ထပ်မံကုန်ကြမှာဖြစ်ပါတယ်မိုင်းလာမြို့ကိုရောက်ရင်တော့မိုင်းလာထူးဒေသလေးရဲ့ကုံတော်ရေးတမတ်ချက်အတိုင်းအခွန်တစ်ဝက်ကိုရွံငွေနဲ့ပေးဆောင်ရမှာဖြစ်ပြီးမြန်မာငွေနဲ့ဆို22,000လောက်ကျတဲ့တယ်လို့ဆိုပါရယ်တရုတ်ပြည်ပချံတာလော့အယောင်ကွင်းမှာတော့တွင်းကုံဂျူတီကာဝင်ကွင်းလက်မှတ်အစားတို့ရင်မောင်းကရောင်းကွင်းအထွေထွေကြီးရင်းရနာကစားတဲ့ဇရိတ်တွေကိုတရုတ်ရန်ငွေနဲ့ပေးသင့်ရပြီးမြန်မာငွေနဲ့ဆိုရင်35,000ကျပ်ဝန်းကျင်ကုန်ကျမှုရှိတယ်လို့ပြောပါရယ်ဒါကြောင့်မန္တလေးကနေမိုင်းလာအထိရွှေတကွာတည်ယူပို့ဆောင်ရေးကုန်ကျစရိတ်ကငွေကျပ်136,000ကျော်ရှိပြီးဖရဲကတော့အခွန်100,000တက်တာလို့126,000လောက်ကုန်ကြမှာဖြစ်ပါတယ်
။ချိန်တကွာဒိတ်တည်းရတူ5-6ပဲရှိပါတယ်ခုအိမ်မများသေးဘူး။ပြောအားမရှိပါဘူးဒီတွင်းမှာလက်လေတလုံးတလေးဝယ်လာတာပဲရှိရဲ့တကယ်တမ်းတိုင်မှာတော့တွေးရင်တလုံးကို1,000တော့မလွယ်ဘူး။ဖရဲတွေကဆက်ပေါက်မရှိပါဘူး။ပြည်တွင်းရောင်းဆိုတာအကုန်လုံးဥမာအဲ့ပြည်တွင်းရောင်းဖို့ရန်ကုန်ကိုပို့လိုက်ညကုန်မှာတနေ့နဲ့3ပဲရှုံးအားရှိမယ်။ တကယ်တော့ဝါမှာတကယ်အထွက်နေတာဒီနေ့ကိုအစီဟွာပေါ့ခုနက80လောက်ထွက်နေတာလीနော်ပြီးတော့စမ်းတဲ့စမ်းချင်ကြတာဘောအဲ့ဒါမှာဒီပါဆိုတော့
လက်ရှိတရုတ်ပြည်ဘက်မှာဖရဲသီးတကီလိုကို3ယွမ်ကနေ5ယွမ်အထိပေါက်သေးရှိပြီးထိုင်ဝမ်ဖရဲကတကီလိုကို6ယွမ်အထိဈေးရရှိနေပါတယ်။ရွှေသခွားမွေးကတော့တကီလိုကို3ယွမ်ကနေ6ယွမ်အထိပေါက်ဈေးရရှိနေပါတယ်။ပုတ်သွင်းပျက်စီးတဲ့အသီးတွေကိုတရုတ်ဘက်မှာစွန့်ပြစ်မယ်ဆိုရင်အခွန်အနေနဲ့တရံကိုတရုတ်ယွမ်ငွေ100လောက်ထပ်မံပေးချေရတာကြောင့်ပယ်သီးများရင်မြန်မာငွေသိမ်းချီပြီးထပ်မံကုန်ကြမှုရှိနိုင်တယ်လို့ဖရဲသခွားကုန်တယ်တွေကပြောဆိုကြပါတယ်။
ခုစပီးနိုဝင်ဘာ29ရက်ကနေဒီဇင်ဘာ6ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေဈေးက29သိန်းကျော်ထိပြင်းပြသလာပါတယ်။ပြီးခဲ့တဲ့ဘက်ကမက်ပေ FAQ အမျိုးအစားသတင်းကို28သိန်း800ကျပ်ထိတာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။အခုတစ်ပတ်ဒီဇင်ဘာ6ရက်နေ့မှာတော့တထန်ကို29သိန်း4100ကျပ်အထိပြန်ရောက်ရှိလာပြီးတစ်ပတ်အတွင်းသိန်း6000ကျော်ထိမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယဘက်မှာဆောင်းမက်ပဲစိုက်အီကရွာချခဲ့တာကြောင့်မြမမက်ပဲဈေးနှုန်းကအသက်ဘက်မှာပဲဆက်ရှိနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်။
ပြည်တွင်းသုံးဆွဲမှုများတဲ့ကလယ်ဘဲကတော့ဈေးကွက်အတွင်းလက်ကျန်နေပါနေတယ်လို့လုပ်ငန်းသုံးသမားနဲ့ပြန်လဲစိုက်ပျိုးမဲ့မြို့သမားတွေအဝယ်ရှိနေလို့ဈေးမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါရတယ်။ရန်ကုန်ဈေးကွက်မှာကလယ်ဘဲလုံးဖြူရိုးရိုးကတပိတ်တာကို4500ကနေ4585ကျပ်ကလယ်ဘဲလုံးဖြူအကြီးက4665ကျပ်ကနေ4950ကျပ်လောက်ဈေးရှိပြီးတပတ်အတွင်း85ကျပ်လောက်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့ကလယ်ဘဲဖြူကြီးဘီတူးက96.25 ပိတ်တာဝင်တိတ်ကို23000ကျပ်ကလဘဲဖြူကြီး V7 က23900ကျပ်ပေါက်ဈေးရှိပြီး2000ကျပ်စီဈေးတက်လာပါတယ်ကလဘဲ929ကတော့26000ကျပ်ဈေးတန်းမှာရှိပြီး2000ကျပ်ကလဘဲထိုင်ဝမ်ကတော့25600ကျပ်ပေါက်ဈေးမှာရှိပြီး3000ကျပ်အသီးသီးဈေးတက်လာပါတယ
်ရန်ကုန်မြို့နယ်ဈေးကွက်မှာတရုတ်အာလူဈေးတွေကအနည်းငယ်ကျဆင်းသွားတာကိုတွေ့ရပါတယ်ပြီးခဲ့တဲ့ဘက်ကတော့တရုတ်ဘက်ကဝင်နေခဲ့တဲ့အတွက်အာလူသပိတ်တာကို3200ကနေ3300ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်ဒီဇင်ဘာ5ရက်နေ့မှာတော့သပိတ်တာကို2800ကျပ်ထိဈေးပြန်ကျဆင်းသွားတာဖြစ်ပါတယ်ရှမ်းပြည်နယ်မှာအာလူဝင်ပုံမှန်ရှိနေပြီးအောင်ပန်းဈေးကွက်မှာတော့သပိတ်တာကိုအမျိုးသားလိုက်800ကနေ3800ကျပ်ကြားပေါက်ဈေးရှိနေပါတယ်အခုသင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Farmers Time Media ကဝိုင်းတော်သားတွေနှက်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေကို bamis.voanews.com နဲ့ voa bamis facebook youtube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်လှည့်ကြပါပြီကမ္ဘာပူနွေးမှုလျှော့ချရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့ကြားကအပူချိန်တွေစက်တိုက်မြင့်တက်လာတဲ့အတွက်သဘာဝဘေးဒဏ်တွေနဲ့ဆက်လိုက်ခါဖူလုံရေးမှာရင်ဆိုင်ရမဲ့ချိန်ချောက်မှုတွေကိုသိပ္ပံပညာရှင်တွေကထပ်လောင်းသတိပေးထားပါတယ်ရာသီဥတုဖောက်ပြန်မှုလျှော့ချရေးအစိုးရရဲ့မူဝါဒတွေမှာထင်ရှားတဲ့အပြောင်းအလဲတွေဖြစ်မလာရင်တော့ထိခိုက်ပျက်စီးမှုတွေကြီးမားပြီးလူသန်းပေါင်းများစွာအသက်ဆုံးရှုံးရလိမ့်မယ်လို့လည်းထောက်ပြပါရတယ်။ဥတုရာသီနဲ့နာဂတ်ကဘာစီမှာနန်းလောင်ကတင်ဆက်ထားပါတယ်ခင်ဗျာ။
လူသားတရက်လုံးကိုချင်းချောက်လာနေတဲ့ဆိုးဝါးလာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဘေးအန္တရာယ်ကိုသိပ္ပံပညာရှင်ပေါင်း200ကျော်တို့စူးစီးတင်ပြလိုက်ကြပါတယ်။ဥတုရာသီညီလက်ခံ COP28 မှာတင်သွင်းခဲ့တဲ့ Tipping Point ဆိုတဲ့အစီအစဉ်ခံစားမှာတော့ကမ္ဘာကြီးပူနွေးလာတဲ့အတွက်သဏ္ဍာန်ကျောက်တန်းစနစ်တွေပြည့်စည်နေရပြီးရေခွဲလွှာတွေအချိန်နဲ့အရေးပေါ်ကျလာနေတဲ့အကျိုးဆက်တွေကိုမိမောင်းထိုးပြထားပါတယ်။ဆန္ဒရိက္ခာထုတ်လုပ်မှုနဲ့မြို့တွေရွာတွေကိုပါထိခိုက်လာစေတဲ့အထိရာသီဥတုဖောက်ပြန်ပြောင်းလဲမှုလျှော့ချနိုင်ရေးအစိုးရဘက်ကမူဝါဒတွေမမှန်ကန်ကန်ချမှတ်နိုင်အောင်အခုလိုတင်ပြနေကြတာပါ
။ Right now even at 1.2 degrees centigrade of global warming we're running a significant risk of some fast tipping points
ဘာပူနေမှု 1.2 degree centigrade ရောက်လာတဲ့အချိန်မှာတော့လူသား900တို့ရဲ့စောင့်ဝင်နေရတဲ့မိခိုနေရတဲ့တန်တားကြောက်တန်းတွေဖြစ်စီနေရပါပြီ။မြောက်အတ္တလန္တိတ်သမုဒ္ဒရာဘက်မှာလည်းအပြောင်းအလဲတွေကြီးကြီးမားမားပေါ်ပေါက်နေတဲ့အတွက်ဆယ်စုနှစ်တခုအတွင်းဗီဒိန်နဲ့အနောက်ယောပကအဓိကသီးနှံထုတ်လုပ်မှုကျဆင်းသွားမယ့်အနေအထားကိုရောက်နေပါပြီ။အမေရိကတိုက်အရှေ့မြောက်ပင်လယ်ကာယိုရာတဝိုက်ပင်လယ်ရင်မြစ်ပြင်တွေမြင့်တက်လာပြီးဆန္ဒရိက္ခာနဲ့တောက်တုံးရရဖို့အချက်တဲတွေပုံပုံစိုးဝါလာမဲ့သဘောဖြစ်ပါတယ်
။ထ
1850နဲ့1900ကြားဆက်မှုခေဥကာလကရှိခဲ့တဲ့ကမ္ဘာပူချိန်ထက်တိတရမ5ဒီဂရီဆဲလ်ဆီယပ်စ်ကျော်မသွားရေး2015ခုနှစ်ကတည်းကနိုင်ငံဆောင်လက်မှတ်ရေးထိုးဆောင်ရွက်လာပေမဲ့လက်ရှိကမ္ဘာပူချိန်ကတော့တိတရမ1ဒီဂရီကိုကျော်လွန်ရောက်ရှိသွားပါပြီ။ကြောက်မီတွေတက်စီဒီဇယ်စီတို့လိုရုပ်ကျွင်းလုံစားထုတ်ယူမှုတွေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ွေထုတ်လွှင့်မှုကိုအချိန်အဟုန်နဲ့လျှော့ချမပြတ်နိုင်ရင်တော့ကမ္ဘာပူနွေးမှုပုံမမြင့်တက်လာရကလူသံပေါင်းများစွာတို့ရဲ့အနာဂတ်တွေထိခိုက်စေလိမ့်မယ်လို့လည်းဆိုထားပါတယ်။ဒီကမ္ဘာလုံးကိုတည်ရောက်မဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအဖြစ်ပြက်တွေကိုလည်းပညာရှင်တွေစီရင်ပြုစုထားပါတယ်။ခုအတိုင်းသာရတဲ့ဥဒုဆက်လက်ပြောင်းလဲနေမယ်ဆိုရင်တော့အာဖရိကတိုက်ဖက်ကလူတန်းနဲ့ချီမိခိုနေကြတဲ့မုတ်တုံလေးစီချောင်းတွေမှာပါအပြောင်းလဲတွေဖြစ်လာနိုင်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ပေးကြီးပေါပေါလာလိမ့်မယ်လို့လည်းထောက်ပြထားပါတယ်။ရှီခဲလွာတွေအချိန်နဲ့အရေးပြောဆင်လာတဲ့အတွက်ပြည်လဲရေမြင့်တက်လာမှာကိုတော့ရည်ရွယ်သွားအောင်လုပ်ဖို့တိတ်ကိုနောက်ကျသွားပြီလို့လည်းပြောပါတယ်။ဒါပေမဲ့လည်းဒါကိုဥပိ္ပခါပြုလိုက်မယ်ဆိုရင်တော့နောက်ပြန်လှည့်လို့မရတဲ့အနေအထားမျိုးဖြစ်လာအောင်ပါကာဗွန်တန်ွေထုတ်လို့မှုအမြန်ဆုံးရှော့ချရင်တော့ရေခဲလွာအရေးပြောမှုနှေးသွားအောင်လုပ်နိုင်ပါတယ်လို့လည်းပြောပါတယ
် Why action is imperative now to
ဒါကြောင့်ဘူဒိန်1.5°C ထိတက်မသွားအောင်အခုချက်ချင်းကြိုးစားဆောင်ရွက်ရပါလိမ့်မယ်ဒီလိုမှမဟုတ်ဘူးရင်တော့ကြီးမားတဲ့အကျိုးဆက်တွေကိုစပြီးတွေ့မြင်ရတော့မှာပါအခုချက်ချင်းမဟုတ်ရင်တောင်းဒါမဲ့ဆယ်စုနှစ်တွင်ဖြစ်လာနိုင်စရာရှိပါတယ်အဒီတဲကတချို့ဖြစ်ရတွေကိုရှောင်ရှားနိုင်အောင်ကျွန်တော်တို့အများကြီးဆောင်ရွက်နိုင်တဲ့ဆိုပေမဲ့တချို့ဖြစ်ရပြီးတော့ရှောင်ရွက်လို့ရမှာမဟုတ်တော့ပါဘူး။အဒီတို့ဖြစ်ရတွေကိုရင်ဆိုင်ဖို့ချိုးတင်ပြင်ဆင်မှုတွေတော့လုပ်ထားပါလိမ့်မယ်
။အာရဗ်စပေါ်များပြည်ထောင်စု UAE မှာကျင်းပတဲ့ COP28 ညီလာခံမှာနောက်ထပ်အသိပြခဲ့တာကတော့ The Global Carbon Budget ကမ္ဘာကမ္ဘာနိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုဆိုင်ရာအစီရင်ခံစာပါ။2023ခုနှစ်အတွင်းကမ္ဘာသဝန်ထုတ်လုပ်ခဲ့တဲ့ကာဗွန်တန်ွေဟာတန်ချိန်38 ဘီလီယံအထိစံချိန်တင်ရောက်ရှိခဲ့ပြီးနှစ်ကုန်ပိုင်းအထိဆိုရင်တော့တန်ချိန်ပေါင်း41 ဘီလီယံအထိရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။အဲ့ဒီဖလုံအိမ်တန်ွေတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်လာအောင်မှဖြစ်ပါတယ
်။ We're not making deep enough and broad enough cuts.
ရာသီဥတုပြောင်းလဲမှုလျှော့ချနိုင်အောင်တစ်ကမ္ဘာလုံးကာဗွန်ထုတ်လွှတ်မှုကိုလုံလုံလောက်လောက်ဖြတ်တောက်တာမျိုးမလုပ်ကြသေးပါဘူး။တစ်နှစ်ထက်တစ်နှစ်ဓာတ်ငွေထုတ်လွှတ်မှုတိုးလာနေတဲ့အတွက်ရာသီဥတုကတော့ပြောင်းလဲလာနေတာပါ။ကာဗွန်ထုတ်လွှတ်မှုကိုလုံးဝမလျှော့ချနိုင်သေးသမျှကမ္ဘာကတော့ဆက်ပြီးတော့ပူနွေးနေဦးမှာပါ။တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လည်းသိတာထင်ရှားတဲ့တိုးတက်မှုတော့မဟုတ်သေးပါဘူး။
တီတော်ရီပြုံးနေရကကာဗွန်တန်ငွေအများဆုံးထွက်နေတဲ့နိုင်ငံတွေကတော့ဘရာဇီးအင်ဒိုနီးရှားနဲ့ကွန်ဂိုနိုင်ငံတို့ပါတစ်ချိန်တည်းမှာပဲပြန်ပြည့်မြဲစွာရင်ထုတ်ယူမှုတွေကတော့ဒိုးလာပါတယ်အထူးသဖြင့်ဥရောပတိုင်းပြည်တွေအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့မှာတော့အားရစရာကောင်းပါတယ်တချို့နိုင်ငံတွေမှာတီတော်ရီပြန်ဆိုင်နေကြတယ်ဆိုပေမဲ့လည်းထင်သလောက်တော့အမြန်ဆန်းမှုမရှိသေးဘူးလို့လည်းဆိုပါတယ်နိုင်ငံစီးပွားတိုးတက်မှုကိုမထိခိုက်စေဘဲဖလုံအိမ်တန်ငွေထုတ်လုပ်မှုလျှော့ချနေကြတဲ့နိုင်ငံတွေကိုကျွမ်းကျင်သူတွေကဥပမာပေးပါတယ
် Emissions are still growing quite a lot in Southeast Asia, India, China this year but
အရှေ့တောင်အာရှအိန္ဒိယတရုတ်တို့မှာဒီနှစ်အတွင်းကာဗွန်တန်ငွေထုတ်လုပ်မှုအတော်များနေပါတယ်ဒါပေမဲ့တရုတ်နိုင်ငံဟာကိုဗစ်ကပ်ရောဂါကရက်ကနေပြန်ပြီးတော့နှလန်ထူလာပါပြီ2022ခုနှစ်အထိတရုတ်နိုင်ငံရဲ့စီးပွားရေးကကျင်းတဲ့ကျပ်ထဲရောက်နေခဲ့ရတာပါဒါကြောင့်2023ခုနှစ်သူ့ရဲ့စီးပွားရေးပြန်ပြီးတော့အားကောင်းလာတဲ့အတွက်ကာဗွန်ထုတ်လုပ်မှုလည်းတိုးလာပါတယ်အိန္ဒိယနိုင်ငံမှာကြတော့ပြန်ပြည့်မြဲစွမ်းအင်ဂန္ဓာအလင်းမြန်ကြီးထွားလာတယ်ဆိုပေမဲ့ဖွံ့ဖြိုးတိုးတက်မှုတိတ်ပြီးတော့မြန်တဲ့အတွက်စွမ်းအင်လိုအပ်ချက်ကလည်းတိတ်ပြီးတော့များနေတာပါဒါကြောင့်ရုပ်ကျွင်းလောင်စာကြီးကနေကာဗွန်တွေဆက်ပြီးတော့ထွက်လာနေတာဖြစ်ပါတယ်ရှင်
မတန်းသင်ခဲ့တဲ့များအပူဆုံးနှစ်ဖြစ်ခဲ့တဲ့2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့တောမင်းကြီးတွေလောင်ကျွမ်းမှုကြောင့်ဖလုံအိမ်တန်ငွေတွေအကြီးကျယ်ထွက်လာခဲ့တာပါအဲ့ဒီလိုသဘာဝဘေးဒဏ်တွေဆိုးသက်ဆိုးမလာအောင်သဘာဝပတ်ဝန်းကျင်ပြောင်းလဲမှုထိန်းချုပ်နိုင်ရေးကမ္ဘာနိုင်ငံဆောင်ကသိပ္ပံပညာရှင်တွေအခုလိုကွင်းစင်သုတေသနပြုပြီးတော့နိုင်ငံကောင်းဆောင်တွေကိုအစီအခံစာတွေထုတ်ပြန်သတိပေးနေကြတာလည်းဖြစ်ပါတယ်ကျွန်မနောင်လောပါ
နန်းလောင်တက်ဆက်ခဲ့တာပါဗျာ VOE ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံတန်ကြားအစီအစဉ်တွေရေဒီယိုအသံလွှင့်အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voenews.com ရဲ့ပင်မစာမျက်နှာလက်ရပင်မတွေ့ရတဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလား TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်အလွယ်တကူပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာ
အ
မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဒီဇင်ဘာ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကနေအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစရန်ပြဋ္ဌာန်းလိုက်တဲ့အထိမ်းအမှတ်အဖြစ်နဲ့ကမ္ဘာလူ့အခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။လူသားမျိုးနွယ်တို့အတွက်အရေးပါဆုံးကြီးညာချက်တစ်ခုဖြစ်ပြီးတော့အခုဆိုရင်တော့ကမ္ဘာလူ့အခွင့်အရေးနေ့ရဲ့တက်တန်းကတော့84နှစ်ပြည့်မြောက်ခဲ့ပါပြီ။ဒုတိယကမ္ဘာစစ်ကြီးအပြီးဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂအဖွဲ့ကြီးကအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနဲ့ပတ်သက်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့အတိအလင်းထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အယက်သားပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်လာတဲ့ရာဇဝမှုတွေအပေါ်ထိတ်လန့်သုံးလုံးနေကြတဲ့အချိန်မှာပဲကုလသမဂ္ဂထွေထွေညီလာခံကနိုင်ငံတကာလူ့အခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေကိုအချိန်မဆိုင်မဲ့တင်ပြခဲ့ကြတာပါ။နောက်ဆုံးထုတ်ပြန်ခဲ့တဲ့ကြေညာစာတမ်းရဲ့ပထမအပိုင်းမှာအတိအလင်းဖော်ပြထားချက်အရလူသားအလုံးဟာလွတ်လပ်ပြီးတော့ဂုံတိတ်ခါနဲ့လူ့အခွင့်အရေးတန်းတူညီမျှစွာမွေးဖွားလာတဲ့ဆိုတဲ့အချက်ကိုအတိအလင်းဖော်ပြထားပါတယ်။1950ပြည်လွန်နှစ်မှာစတင်အသက်ဝင်ခဲ့တဲ့လူ့အခွင့်အရေးကြေညာစာတမ်းကြောင့်ပဲနိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေမူကြမ်းတို့လည်းထွက်ပေါ်လာပါတယ်။အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြေညာစာတမ်းဟာဒီကနေ့အထိကမ္ဘာပေါ်မှာဘာသာပြန်မှုအများဆုံးစာတမ်းတစ်ခုလည်းဖြစ်ပါတယ်။1950ခုနှစ်ကစပြီးဒီဇင်ဘာလ10ရက်နေ့ကိုလူ့အခွင့်အရေးနေ့အဖြစ်နှစ်စဉ်ကျင်းပပြုလုပ်ခဲ့ကြတာပါ။လူအခွင့်အရေးကြီးညာစာတမ်းကိုအတည်ပြုနိုင်ခဲ့တဲ့အချိန်မှာကုလသမဂ္ဂကိုဖွဲ့စည်းခဲ့တာ3နှစ်လောက်တာရှိပါသေးတယ်။နိုဘယ်ညင်ညာရေးဆုကိုလည်းလူအခွင့်အရေးနေမှာပဲဆုရသူလက်ထဲကိုရင်ကိုကြချင်းမြန်ကြပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးတော့မတူညီတဲ့အခြေအနေအမျိုးမျိုးကိုရည်ရွယ်ပြီးတော့ခုလိုနှစ်စဉ်ကျင်းပလာတာပါ။ဒီနှစ်ရဆောင်မိုးကတော့လူအခွင့်အရေးကာကွယ်ထိန်းသိမ်းတဲ့အလေအထကိုအနာဂတ်အထိအခိုင်အမာတည်မြဲအောင်ဆောင်ရွက်ဖို့ဖြစ်ပါတယ်။လူသားအလုံးဟာတန်းတူရည်တူရှိကြပြီးတော့မွေးရပါဂုံတိတ်ခါနဲ့ကွဲပြားမှုမရှိတဲ့လူအခွင့်ရေးတွေကိုစီရရှိထားတဲ့ဆိုတော့မွန်မြတ်တဲ့အတွေ့အခေါ်တွေကိုလူအခွင့်ရင်းနေနဲ့လူအခွင့်ရေးရက်သက်ပတ်အတွင်းကျွန်တော်တို့အမြင်အမှတ်ရနေတယ်လို့လေးစားလိုက်နိုင်မယ်ဆိုတာကိုလည်းထထောင်အတည်ပြုပါတယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခံယူချက်ဟာအမေရိကန်နိုင်ငံတည်ထောင်ရခြင်းရဲ့အဓိကအချက်ပါကျွန်တော်တို့ရထိုက်တဲ့မွေးရပါလွတ်လပ်ခွင့်အတွက်လမ်းလျှောက်ချစ်တဲ့ဆန္ဒထုတ်ဖော်သူတွေတိုက်ပွဲဝင်သူတွေစွန့်လွတ်အနစ်နာခံနေကြတဲ့လူသားပေါင်းများစွာတို့ရဲ့နှလုံးသားထဲမှာဒီခံယူချက်တွေရှိကြပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာဆိုရင်လေတရုတ်နိုင်ငံကနေမြန်မာ၊အာဖဂန်နစ္စတန်ကနေအီရန်၊အီသီယိုးပီးယားကနေယူကရိန်းထိတာမကပါဘူး။အခြားကမ္ဘာတစ်ဝှမ်းလုံးကရဲစွမ်းတက်တည်ရှိကြတဲ့လူအလုံးဟာအနာအလွဲသုံးစားပြုနေကြတဲ့ကာလကြီးတဲ့အသက်အန္တရာယ်ချိန်ချောင်းမှုတွေကြောင့်ယုံကြည်ချက်အတွေ့အခိုင်အမာရပ်တည်ပြီးတော့သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတာကိုစန့်ကျင်ပြောဆိုနေကြပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဖိနှိပ်မှုတွေနဲ့တရားမျှတမှုကင်းမဲ့တဲ့ဖြစ်ရပ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရပြီးတော့အခြေခံလူအခွင့်အရေးအတွက်တိုက်ပွဲဝင်နေကြတဲ့ရဲရဲနဲ့အမျိုးသမီးအမျိုးသားတွေနဲ့အတူအမေရိကန်ပြည်ထောင်စုကအပြည့်အဝရပ်တည်နေပြီးတော့အနာဂတ်မှာလည်းအခုလိုဆက်လက်ရပ်တည်သွားမှာပါလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ချက်ကအမေရိကန်အစိုးရရဲ့သဘောထားအဘော်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ပါဘူးခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးလို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာ bamis.voanews.com ဖြစ်ပါတယ်။အခုကြမ်းနေတဲ့အချိန်တော်တွေမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ကာဇာမာအကူအညီပေးနိုင်ရေးတိုက်ပွဲတွေချက်ချင်းရပ်ဖို့အဆိုပြုတဲ့လူကြီးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီဒိုအနာသုံးပယ်ချခဲ့ပြီးနောက်တစ်ရက်မှာပဲအစ္စရေးကဂါဇာကိုအပြင်းထန်တိုက်ခတ်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ခန်ယူနစ်မြို့လယ်မှာနေထိုင်သူတွေကိုဘေးလွတ်ရာပြောင်းဖို့အစ္စရေးကအမိန့်ပေးပါတယ်။အဲဒီကနာဆာဆေးရုံမှာလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေပြည့်နှက်နေပါတယ်။တကားပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကမ်းခြေဆောက်သင်္ဘောကဖိလစ်ပိုင်ငါးဖမ်းသမောတွေကိုစနေနေ့တုန်းကရေပိုက်နဲ့ထိုးပြီးတိုက်ခိုက်ခဲ့တဲ့ပေါ်ဖိလစ်ပိုင်အစိုးရနဲ့အမေရိကန်ကတီးကြားစီဖြစ်တင်ရှုတ်ချခဲ့ကြပါတယ်စကာဘရိုရှော့ဂျွန်စုအနီးမှာဖြစ်ခဲ့တဲ့ဒီဖြစ်စဉ်ဟာဒီနှစ်ထဲမှာနှစ်ဖက်ထိတွေ့မှုတွေတဲ့အဆိုးဝါးဆုံးရန်လုံမှုလို့ဖိလစ်ပိုင်ကပြောပါတယ်ရုရှားသတင်းတစ်ခုမှာတော့လာမယ့်ရုရှားရွေးကောက်ပွဲမှာယူကရိန်းစီကတင်ထားတဲ့နေမြေတွေကိုပါထည့်သွင်းပြုလုပ်မဲ့အစီအစဉ်ကိုစနေနေ့မှာယူကရိန်းကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်ဒါဟာတရားမဝင်တဲ့လုပ်ရက်ဖြစ်ပြီးရွေးကောက်ပွဲကိုချိချက်ဖို့နိုင်ငံတကာလိလာသူတွေကိုဆင်လွတ်မယ်ဆိုရင်လည်းဒါဟာရာဇဝတ်မှုမြောက်နိုင်မယ်လို့ပြောပါတယ်။ထိတ်တန့်သတင်းအကျဉ်းတွေကတော့တလောက်ပါဗျာ။အခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ Jay Smith ဖြစ်ပါတယ်ဗျာ။ မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet vamis.voanews.com မှာလည်းအချိန်မရပြန်လည်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို Radio ပြန် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်အလုံးချစ်စတမာတယ် VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပြုဖို့လည်းဖိတ်ခေါ်ပါတယ် VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစေတော်တော်ရှင်တွေအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်းခြင်းပြီးကျန်းမာပါ